ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်ကမ္ဘောဇာတိုင်းသတင်းဌာနရဲ့အက်ဒီတာချုပ်ဦးကျော်စေရကိုစစ်ကောင်စီလုံခြုံရေးအာဏာပိုင်တွေကမနေ့ဒီဇင်ဘာလ25ရက်နေ့မနေ့ပိုင်းကဖမ်းဆီးခဲ့ပါတယ်ဘလို့ဖမ်းဆီးသွားတယ်လဲဆိုတာကိုတော့အခုချိန်ထိမိသားစုဝင်တွေကမသိရသေးပါဘူးရန်ကုန်ကမေးမြန်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးမှာပါခင
်စစ်တပ်နဲ့ရဲပူးပေါင်းဖွဲ့တွေကဦးကျော်စေရကိုပဲခူးတိုင်းကျိုးပင်ကောင်းမှာရှိတဲ့သူ့ရဲ့မိဘတွေအိမ်မှာမနေ့မနေ့ပိုင်း3နာရီကျော်ကဖမ်းဆီးသွားခဲ့တာဖြစ်တယ်လို့သူနဲ့နှီးဆက်သူကအတည်ပြုပြောပြပါတယ်
လေဒီမနေ့ကမနေ့3နာရီလောက်ကသူရှောင်းနေတဲ့နေရာမှာဆန်းသွားပါရှင်။သူပင်ကောင်းမျိုးနဲ့လည်းရွာတရားမှာပါရှင်။သူ့ကိုမနေ့3နာရီလောက်ခေါ်သွားပြီးတော့စခန်းသူ့ပင်ကောင်းမျိုးကစခန်းမှာစစ်တာမိနေနာရီလောက်တော့အုတ်ခုမျိုးကဆာယဆာမျိုးတွေတွေလည်းလို့ပြရတယ်ရှင်။အခုကအုတ်ခုဆာယဆာပဲဆာယဆာတက်ခင်းမှာလည်းစစ်တော်ရေးလုံးနေတယ်လို့ပြရတယ်ရှင်။သူ့အာနာတိုင်းကြီးကလည်းဒီတည်းမိဒီယာပမာဘောအလိုရှိရဆိုပြီးတော့သူ့အလိုရှိရဆိုပြီးတော့အဲ့တည်းကသူ့အလိုရှိနေတာပါရှင်။သူတော့ဆွေးနေပါလေကျွန်တော်တော့စစ်တော်ရေးတွေပါလေပါလေရှင်လုံးနဲ့လုံးနဲ့လုံးပြမှာမျိုးတွေကျွန်တော်အဲ့လိုမျိုးဆွေးနေပါပါရှင်။
သူကိုဂျိုးပင်ကောင်ရဲစခန်းကနေအုတ်ဖို့မြို့နယ်စစ်ဖက်ရေးရာလုံခြုံရေးစရဖကလက်လွဲယူစစ်ဆီးနေရဆိုပေမဲ့လည်းဒါကိုတီးခြားအတီမပြုတ်နိုင်တယ်လို့မိသားစုဝင်တွေကလည်းသူ့ကိုအခုချိန်ထိဆက်သွယ်လို့မရသေးပါဘူး။ဦးကျော်စရာဟာအာနာသိမ့်ပြီးနောက်စစ်ကောင်စီတပ်ကလိုက်လံဖမ်းဆီးနေရကြောင်း2022ခုနှစ်မတ်လကတည်းကတောင်ကြီးမြို့ကနေတိမ်းရှောင်နေရသူဖြစ်ပါတယ်။ကမ္ဘောဇာတိုင်းသတင်းဌာနကတာဝန်ခံအေဒီတာအမျိုးသမီးပါဝင်၄ဦးကိုတော့2022ခုနှစ်မတ်လကတည်းကစစ်ကောင်စီကဖမ်းဆီးပြီးပုံမှန်9ကကြီနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။အဲ့ဒီလေးဦးကတော့အမှုအတွက်အယူခံနိုင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လပိုင်းကမှပြန်လွတ်လာကြပြီဖြစ်ပါတယ်။အဲ့ဒီဖမ်းခံရတဲ့လေးဦးတွေကတာဝန်ခံအေဒီတာအမျိုးသမီးဟာအခုဖမ်းခံရတဲ့ကမ္ဘောဇာတိုင်းသတင်းဌာနရဲ့အေဒီတာချုပ်ဦးကျော်စရာရဲ့အမျိုးသမီးဖြစ်ပါတယ်။တချိန်တည်းမှာပဲကမာရွတ်သတင်းမီဒီယာကိုပူးတွဲတီထောင်သူကိုဟန်တာငင်းကို electronic ပုံမှန်33ထောင်ဒဏ်5နှစ်ထပ်မံအမိန့်ချပါတယ်။သူ့ကိုတော့ပုံမှန်9ကကြီးနဲ့ထောင်ဒဏ်2နှစ်မူလကချမှတ်ထားတာပါ။မြန်မာမှာစစ်အာဏာသိမ်းမှု2နှစ်ထဲဝင်လာချိန်မှာစစ်တပ်ကသတင်းသမားတွေပေါ်ဖိနှိပ်မှုတွေဟာပုံမြင့်တက်လာနေပြီးနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုတာနှစ်ရှည်ထောင်တန်းတွေချမှတ်တာတွေလှုပ်လျက်ရှိပါတယ်။လက်ရှိမှာမြန်မာအကျဉ်းထောင်တွေထဲအကျဉ်းချဖမ်းဆီးခံထားတဲ့သတင်းသမား40ထက်မနည်းရှိနေတယ်လို့ပြည်တွင်းသတင်းထောက်တွေစုစည်းထားတဲ့စာရင်းတွေကဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းထောက်တွေကိုသတင်းလုပ်ငန်းတွေကြောင့်ဖမ်းဆီးတာမျိုးမရှိဘဲဥပဒေချိုးဖောက်တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ပဲတုံ့ပြန်ခဲ့ပါတယ်ခင်ဗျာ။